ပြင်သစ်နိုင်ငံကအမြန်ရထားလိုင်းတစ်လျှောက်ကအချက်ပြစနစ်နေရာတချို့မီးရှို့တက်ခိုက်ခံခဲ့ရတာကြောင့်ထောင်တောင်းချီတဲ့ခရီးသွားပြည်သူတွေအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလို့ရက်ကတော့ဒီကနေ့ဇူလိုင်လ26ရက်နေ့မှာကျင်းပမယ်အိုလံပစ်ပွဲတော်ရဲ့ဖွင့်ပွဲနေ့မှာတမင်ကြိုတင်ကြံစီလှုပ်ဆောင်တဲ့အဖြတ်အမောက်လုပ်ငန်းအဖြစ်နဲ့ယူဆကြပါတယ်။ဒီကနေ့ကျင်းပမယ်အိုလံပစ်ပွဲတော်ရဲ့ဖွင့်ပွဲအခမ်းအနားကိုတော့နိုင်ငံခေါင်းဆောင်တွေအရေးကြီးပုဂ္ဂိုလ်တွေနဲ့အပရိသက်3သိန်းလောက်တက်ရောက်ဖို့ရှိနေတာမို့လို့မြို့တော်ပါရီမှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျာကအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းကိုပြေးဆွဲနေတဲ့ Atlantic အမြန်ရထားလိုင်းခီးစဉ်တွေထိခိုက်ခဲ့ရသလိုနွေရာသီအားလက်ရက်ခီးသွွားချိန်နဲ့လည်းတိုက်ဆိုင်နေတာကြောင့်ယာဉ်ကြောပိတ်ဆို့မှုတွေဖြစ်နေပါတယ်ဒီတိုက်ခိုက်မှုကြောင့်ခီးသည်8သိန်းလောက်ကိုထိခိုက်စေတဲ့အပြင်ပျက်စီးမှုကလည်းကြီးမားလွန်းလာကြောင်းပြန်ပြီးတော့ပြင်ဆင်ရေးအတွက်အချိန်ယူလှုပ်ဆောင်ရမှာဖြစ်ပါတယ်အခုလိုမျိုးအမြန်ရထားလိုင်းအချက်ပြစနစ်တချို့မီးရှို့တိုက်ခိုက်ခံရတာကြောင့်မြို့တော်ပါရီနဲ့နိုင်ငံမြောက်ပိုင်းဒေသကိုပြေးဆွဲနေတဲ့ရထားလိုက်ဟာမိနစ်60ကနေ2နာရီကြာနှောင့်နှေးကြမ်းကြာမှုတွေဖြစ်ခဲ့တယ်လို့ခရီးသည်များဆိုင်ရာဌာနအကြီးအကဲကပြောပါတယ်ရှင်